ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကသူယာရူကနှုတ်ထွက်တော်မယ်ကြောင်းဒီကနေ့ပဲပြောပါတယ်ဝန်ကြီးချုပ်သက်တမ်းတစ်နှစ်လောက်ကာလအတွင်းကိုဗစ်ကပ်ဘေးပေါ်သူ့အစိုးရရဲ့တုံ့ပြန်ကင်တွယ်မှုတွေဝေဖန်ခံခဲ့ရပြီးလူထောက်ခံမှုတိတိကျကျကြာဆင်းနေချိန်မှာပဲအခုလိုနှုတ်ထွက်မယ်ကြောင်းကြေညာတာပါနောက်တစ်ချိန်ရွေးကောက်ပွဲမှာသူပါဝင်ရှင်ပိုင်မှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်ဆူဂါကဒီကနေ့ပဲကြေညာပါတယ်ဒီကနေ့စက်တင်ဘာလတုန်းကအဲ့ဒီအချိန်ဝန်ကြီးချုပ်ရှင်ဆိုအားဖြင့်ကျန်းမာရေးမကောင်းလို့ယာရူကနှုတ်ထွက်ခြင်းဝန်ကြီးချုပ်တာဝန်ကိုပြောင်းယူခဲ့တဲ့မစ္စတာဆူဂါအပေါ်အစောပိုင်းတုန်းကတော့မျှော်လင့်ချက်တွေအများကြီးရှိခဲ့ကြပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ဘေးအပေါ်တုံ့ပြန်ကင်တွယ်မှုနဲ့ကာကွယ်ဆေးအလင်းမြန်ရောက်အောင်စောင့်နှံခြင်းမရှိတာတွေအတွက်သူ့အပေါ်လူထောက်ခံမှု30ရာခိုင်နှုန်းအောက်ကျသွားခဲ့ပါတယ်။သူအနေနဲ့ရွေးကောက်ပွဲဝင်ပြိုင်ဖို့အတွက်သုံးရမယ့်ခွန်အားတွေကိုကိုဗစ်တိုက်ချက်ရေးအတွက်အာရုံစိုက်လုပ်သွားခြင်းနဲ့ဒီနှစ်ခုကိုတကယ်နဲ့လုပ်နိုင်ဖို့တော့မဖြစ်နိုင်ဘူးလို့ဂျပန်ဝန်ကြီးချုပ်ကဆိုပါတယ်။စတေမလာ29ရဲ့ပါတီရင်းရွေးကောက်ပွဲကနေဝန်ကြီးချုပ်တဲ့ရွေးချယ်ပြီးစီးတဲ့အချိန်ထိတော့ဝန်ကြီးချုပ်စုကကတာဝန်မှာဆက်ရှိနေမှာဖြစ်ပါတယ်။